သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါတော်ရစီမြောက် January 6ရက်တင်းလာနေအတွက် SPS Newsless သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဂျီရောအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။နိုင်ငံရေးအကျဉ်းသားနေတဲ့ပြည်တံလူငင်းခွေ။ဇန်နဝါရီလ၄ရက်နေ့ကခြောက်ရောက်တဲ့89ချိန်မြောက်လွတ်လပ်ရေးနေ့အထိုင်းအမှတ်နေတဲ့နိုင်ငံတော်မှာပြည်တံချနေတဲ့အကျဉ်းသူအကျဉ်းသားစုစုပေါင်း9864ယောက်ကိုစစ်ကောင်စီကခံဝန်ကျင်းနဲ့ပြစ်ဒဏ်လူငယ်ခွင့်ပြုလိုက်ပါတယ်။ပြန်လွတ်လာသူတွေထဲမှာဆရာနာသိမ်းပြီးနောက်ဖမ်းဆီးခံရတဲ့ကချင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာခဲအောင်နဲ့တခြားနိုင်ငံရေးအကျဉ်းသားတွေအ ਨੇ ချင်းသာပါတယ်လို့နိုင်ငံရေးအကျဉ်းသားအရေးလုံနေသူတွေကပြောဆိုပါတယ်။ဆရာနာသိမ်းပြီးနောက်ဖမ်းဆီးခံရပြီးနှိရှိထောင်ဒဏ်တွေချခံထားတဲ့ဒေါန်ဆန်းစုကြည် NLD သမရဦးဝင်းမြင့်တို့ကိုလွတ်ပေးမပေးဆိုတာကိုတော့ပြောဆိုထားခြင်းမရှိပါဘူး။နိုင်ငံရေးအချင်းသားရေးလုံဆောင်နေသူတွေကထဲသွင်းမပြောသွားခဲ့ပေမဲ့အဂတိလိုက်စားမှုဥပဒေအပါဝင်ပြစ်ဒဏ်5မျိုးနဲ့ကြားနေသူတွေမပါဘူးလို့ပဲပြောထားပါတယ်။ဒေါ်အောင်ဆန်းစုကြည်ရောဦးဝင်းမြင့်ရောကိုအဓိကအဂတိလိုက်စားမှုတွေနဲ့စစ်ကောင်စီကထောင်ချထားတာဖြစ်ပါတယ်။အင်းစိန်ထောင်ကနေပြန်လွတ်လာသူအချင်းသား200လောက်ထဲမှာတော့လူသိများတဲ့သရုပ်ဆောင်တင်စာဝင့်ကျော်လည်းပြန်လွတ်လာပါတယ်။2020ဩဂတ်စ်လတုန်းကသရုပ်ဆောင်တင်စာဝင့်ကျော်နဲ့မော်ဒယ်နာမွေဆန်တို့ကိုကာယအင်ဒီပြက်ပြားစေတဲ့အဖော်ချွတ်ဓာတ်ပုံတွေနဲ့ဗီဒီယိုတွေကိုလူမှုကွန်ရက်မှာအခချင်းဝေရယူကဖြန့်ဝေတယ်ဆိုတဲ့ဆွဆွဲချက်နဲ့ electronics ပုံမှန်နဲ့တရားစွဲဆိုခဲ့ပြီး2022ခုနှစ်ဒီဇင်ဘာလမှာတင်စာဝင့်ကျော်ကိုထောင်ဒဏ်5နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ထောင်ဒဏ်5နှစ်ချမှတ်ခံရသူနမ်မွေဆာပြန်လွတ်လာတာတော့ညနေပိုင်းအထိမတွေ့ရပါဘူး2021အာနာသိင်းကျင်ကနေ2025 January 3ရက်ထိစည်ရင်ပြည့်စုံထားမှုအရအာနာသိမ့်မှုကိုစန့်ကျင်လို့အချင်းထောင်သီးသီးမှနိုင်ငံရေးအချင်းသား3000နီးပါးဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့နိုင်ငံရေးအချင်းသားများကုညီဆောက်ရှောက်ရေးသင်း AAPP ကဖော်ပြထားပါတယ် January 4ရက်နေ့ကကြားဥတဲ့လွတ်လပ်ရေးနေ့အထိမ်းမှန်းတဲ့စစ်ကောင်စီကပြစ်ဒဏ်လူငင်းခွင့်ပြုလိုက်သူတွေထဲမှာနိုင်ငံသား180ပါဝင်ပါတယ်။အများစုကတာချီလိတ်မှာလောင်ကစားမှုနဲ့ဖမ်းဆီးခံထားရတဲ့ထိုင်းလူမျိုးအများစုဖြစ်ပြီးမြမရေပိုင်နဲ့မှာငါးဖမ်းနဲ့ငါးဖမ်းသင်္ဘောကအင်ဒိုနီးရှားသင်္ဘောသားတွေဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားပါတယ်။ဗစ်တိုးရီယာမှာတော်မီတွေကိုထိန်းချုပ်ဖို့မိသားသမားတွေကကြိုးပမ်းနေမိသားသမားများသည်ဇန်နဝါရီလ6ရက်နေ့ယနေ့မှအပူလိုင်းများကြားတွင်လက်တလောဖြစ်ပွားနေသောတော်မီများကိုထိန်းချုပ်နိုင်ရန်လှုံ့ဆော်နေပြီးအနီးအနေထိုင်သူများကိုအခြေအနေကိုစောင့်ကြည့်ရန်အကြံပေးထားပါသည်။ဗစ်တိုးရီယာပြည်နယ်တွင်မိဘအန္တရာယ်ပြင်းထန်စွာဖြစ်ပွားနေတာကြောင့်ပြည်ပမှမီးထွန်းကြီးမှုအားလုံးကိုတားမြစ်ထားပြီးပြည်နယ်စင်ထရယ်Golfi ဒေသတွင်တနင်္ဂနွေနေ့မွန်းလွဲပိုင်းတွင်မိသားသမားများကမီးလောင်ကျွမ်းမှုကိုတုံ့ပြန်ငြိမ်သက်နေပါသည်။ Victoria လက်ထဝန်ကြီးချုပ် Ben Carroll သည်နောက်ဆုံးထုတ်ပြန်ချက်များကိုသတိရှိရန်ပြည်နယ်ရဲ့အရေးပေါ် App ကို download လုပ်ရန် Victorian အားလုံးကိုတိုက်တွန်းထားပါသည်။နိုင်ငံရဲ့အရှိတောင်ဘက်တွင်ပြင်းထန်သောအပူလိုင်းကျရောက်မှုရဲ့3ရက်မြောက်နေ့တွင်နေထိုင်သူများပူဆပ်ပူလောင်ဖြစ်နေစဉ်ပြင်းထန်သောမီးအခြေအနေများဖြစ်ပေါ်နေခြင်းဖြစ်ပါれ။ပူပြင်းခြောက်တွေ့သောရာသီဥတုသည်ဩစတြေးလျအလယ်ပိုင်းမှအရှေ့တောင်ဘက်သို့ပြန့်နှံ့ကာဗစ်တိုးရီယာရဲ့အရှေ့ဘက်နှင့်နယူးဆောက်ဝေးရဲ့အရှေ့တောင်ဘက်တို့တွင်ပြင်းထန်သောအပူဒဏ်ကိုကြုံတွေ့နေရပါれ။ American အရေးယူမှုတွေရုတ်သိမ်းပေးဖို့ Syria အစိုးရသစ်ဝန်ကြီးတွေတောင်းဆို American ပြည်ထောင်စုအနေနဲ့ Syria ပေါ်အရေးယူတန်းခါမှုတွေပြန်ရုပ်ပေးဖို့ Syria နိုင်ငံအသွင်ကူးပြောင်းရေးအစိုးရအဖွဲ့ကဝန်ကြီးတွေကတိုက်တွန်းလိုက်ပါတယ်။ Syria အသွင်ကူးပြောင်းရေးအစိုးရဝန်ကြီးတွေဟာ Syria အာဏာရှင် Bashar al-Assad ပြုတ်ချပြီးနောက်ပထမဆုံးနိုင်ငံခြားခီးစဉ်ဖြင့်ကာတာနိုင်ငံကိုရောက်ရှိနေကြပါတယ်ဆီးရီးယားချားဖြတ်အစိုးရနိုင်ငံခြားရေးဝန်ကြီးအာဆတ်ဟဲရှဘာနီကာကွယ်ရေးဝန်ကြီးမူရပ်အာဘဒူကာဆာထောင်လောင်ရေးအဖွဲ့အကြီးကအာနက်စ်ကာပတာတိုနဲ့ကာကွယ်ရေးဝန်ကြီးတို့တွေ့ဆုံခဲ့တယ်လို့ကာတာနိုင်ငံခြားရေးဌာနကကြေညာပါတယ်ဆီးရီးယားနိုင်ငံရဲ့ညီညွတ်ရေးအချုပ်ချာအာဏာပိုင်မှုနဲ့လွတ်လပ်ရေးတို့ကိုကာတာနိုင်ငံအနေနဲ့ထောက်ခံတဲ့ရည်တည်မှုကိုကာတာဝန်ကြီးချုပ်ကအလေးပေးပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။ဒေတာတွေမှာတော့ကာတာနိုင်ငံဟာအမေရိကန်ရဲ့အကြီးဆုံးစစ်အခြေစိုက်စခန်းတည်ရှိတဲ့နိုင်ငံဖြစ်ပါတယ်။ကာတာနိုင်ငံဟာတခြားအာရဗ်နိုင်ငံတွေနဲ့မတူဘဲအာဆတ်အစိုးရလက်ထက်ဆီးရီးယားနဲ့တန်တမာဆက်ဆံမှုကိုလည်းရပ်ဆိုင်ထားတာဖြစ်ပါတယ်။ကာတာနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံပြီးတဲ့နောက်ဆီးရီးယားဂျာဖြတ်အစိုးရနိုင်ငံခြားရေးဝန်ကြီးရှာဘာနီကဆီးရီးယားပေါ်မှာအမေရိကန်ရဲ့ပိတ်ဆို့ရေးယူမှုတွေရုပ်သိမ်းပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်ရေယူတန်ခတ်မှုတွေဟာဆီးရီးယားနိုင်ငံအလင်းတမြန်ပြန်လည်ထူထောင်ဖို့အတားအဆီးဖြစ်နေတယ်လို့လဲဆီးရီးယားအသွင်ကူးပြောင်းရေးအစိုးရအဖွဲ့နိုင်ငံခြားရေးဝန်ကြီးကဒေသတွင်းသတင်းဌာနတွေကိုပြောဆိုသွားပါတယ်ဒီစစ်သတင်းတို့ useless များပုံမှန်ချသိရန် SPS Language Podcast ကိုတွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ